to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ1ရက်စနေနေ့မနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440.51 နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မအီတန်စမဒီမနက်ခင်အတွက်ထိတ်တဲအောင်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကဂျာမနီဝင်ကြီးချုပ်အင်ဂလာမာကဲနဲ့ဗာလင်မြို့မှာတွေ့ဆုံပြီးတော့အီရန်တရုတ်အရေးကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်။ပါကစ္စတန်ဝင်ကြီးချုပ်အင်မရန်ခန်နဲ့အာဖဂန်သမ္မတအက်ရှရော့ဖ်ဂန်နီတို့တောက်ကြနေမှာပထမဆုံးအကြိမ်နဲ့နဲ့ချင်းဆိုင်တွေ့ဆုံခဲ့ပါတယ်။ဂျပန်နိုင်ငံသားဝင်ကြီးဌာနဝင်နဲ့ဓာတ်ထုတ်မှုနဲ့တွေ့ဆုံတဲ့အပေါ်ဝန်ထမ်းကြေခဲ့တဲ့ကြောင်းမြန်မာနိုင်ငံတမန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီဝန်ထမ်းရဲ့စနေအဖြစ်သူကိုစာရေးသားပေးပို့ခဲ့ပါတယ်။ဒီလိုသတင်းတွေကိုကြားမှာဖြစ်ပါလိမ့်ရှင်။
ထိုက်တန်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားမှာ9လအတွင်းဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်နဲ့ပတ်သက်လို့
ဒီပေါင်းဒီပြည်မှု160ဖြစ်သွားခဲ့ပါတယ်။နောက်ကောင်မှာတက်ခိုက်တယ်ပေါ့ထုံရပြည်အနေနဲ့အားလုံးပေါင်း20ချီ
တက်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရရဲ့ VOE ကိုဖြေကြားခြင်းနဲ့အတူအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားကတိုက်ပွဲအခြေအနေတွေကိုပြောပြပေးမှဖြစ်သလိုမြန်မာနဲ့ထိုင်းနယ်ဆက်ချထားတဲ့နှစ်နိုင်ငံပိုင်မဲဆိုင်ချောင်းကိုမြန်မာဘက်ကတောင်းတူးတဲ့အပေါ်ထိုင်းဘက်ကကန့်ကွက်တဲ့အကြောင်းကိုလည်းသိကြပါရပါမယ်။ကမ်ဘောဒီးယားနိုင်ငံမှာခလီအခွင့်အရေးရရှိမှုအဆင့်ဆိုးရွားနှိမ့်ချနေစေဖြစ်ကြောင်းအစီရင်ခံစာတစ်ခါ1988ခုနှစ်ကတရုတ်နိုင်ငံတရမြန်နန်ရင်ပြည်မှာဒီမိုကရေစီအရေးလှုပ်ရှားခဲ့တာနှစ်30ပြည့်လာပြီဖြစ်တဲ့အကြောင်းတွေကိုလည်းနှာစင်ကြရပါမယ်ရှင်။အခုရန်ဆုံးတော့စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင
်။အမေရိကန်နိုင်ငံသားဝင်ကြီးအဖြစ်ဂျာမနီနိုင်ငံကိုတွားရောက်တဲ့ခီးစံအတွက်မှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကဂျာမနီဝင်ကြီးချုပ်အင်္ဂလာမာကဲနဲ့ဗာလင်မြို့မှာတွေ့ဆုံခဲ့ပြီးတော့အီရန်တရုတ်အရေးဦးစားပေးဆွေးနွေးခဲ့ပါတယ်။အမေရိကန်ကဥရောပအပြင်ဘက်မှာဂျာမနီအတွက်အရေးပါတဲ့မိဖက်ဖြစ်ဆက်ရှိနေပေမဲ့လည်းအီရန်အရေးမှာတော့အမေရိကန်ကနှုတ်ထွက်သွားပေမဲ့လည်းအီရန်နျူကလ িয়ার စာချုပ်ကိုဂျာမနီကဆက်လက်ပြီးတော့ထောက်ပံ့စေပေးလို့ပွန်ပီယိုနဲ့မတွေ့ခင်မှာအင်္ဂလာမာကဲကပြတ်တက်တာပြောဆိုခဲ့ပါတယ်။အီရန်နဲ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအမေရိကန်ဘက်ကအရေးယူတာမခံရအောင်လို့ဥရောပနိုင်ငံတွေကအကာအကွယ်ပေးတဲ့ Instex စနစ်တစ်ခုလှုပ်ဆောင်နေတာကိုအမေရိကန်ဆိုရတဲ့တာစီသွားမှာမဟုတ်ဘူးလို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီစနစ်ကတန်ခတ်ပေးဆုံးမှုစည်းမျဉ်းနဲ့အောက်မှာခွင့်ပြုထားတဲ့စေဝါနဲ့အကူအညီပေးလုပ်ငန်းတွေကနေတခြားကုမ္ပဏီတွေအပါအဝင်တရားဝင်လုပ်နေတဲ့စေဝါရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပေးသွင်းရတဲ့လုံနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ Instex စနစ်ကိုအခုလောလောဆယ်မှာအသုံးပြုလို့မရသေးပေမဲ့ဒီနှစ်နှွေမှာတော့စတင်ပြီးတော့အသုံးပြုနိုင်မယ်လို့ဥရောပကမျှော်လင့်နေကြတာပါ။ 5G မြန်နှုန်းမြင့်အင်တာနက်ကိုရဲ့ဖြန့်နှံ့နည်းပညာနဲ့ပစ္စည်းကိရိယာတွေထုတ်တဲ့နေရာမှာရှေ့ပြေးနေတဲ့တရုတ်ဆက်သွယ်လုပ်ငန်းကြီးဖြစ်တဲ့ဟွာဝေးနဲ့ဆက်ဆံရမှာလည်းသတိထားဖို့ဂျာမနီခီးစင်တွေမှာပေါင်ပီယိုကဂျာမနီကိုသတိပေးလိုက်ပါတယ်
။အမေရိကန်သမ္မတကမက္ကဆီကိုသွင်းကုန်တွေပေါ်အခွန်ချမှတ်တော့မယ်လို့ချင်းချောက်တဲ့ပေါ်မက္ကဆီကိုသမ္မတကလူဝင်မှုကြီးကြပ်ရေးပြဿနာကိုဖိအားပေးဖြစ်ရှင်းလို့မရဘူး။တွစ်ဆုံဆွေးနွေးဖြစ်ရှင်းရမှာသာဖြစ်တယ်လို့ပြန်တုံ့ပြန်လိုက်ပါတယ်။ဒီနိုင်ငံလူဝင်မှုကြီးကြပ်ရေးပြဿနာတက်နေချိန်မှာမက္ကဆီကိုသမ္မတ Andres Manuel Lopez Obrador ကလုံးစော်ရန်စတာတွေရဲ့တားကောင်တွေအဖြစ်မခံနိုင်ဘူးအမျှော်အမြင်ရှိရှိနဲ့ပဲဖြေရှင်းသွားမယ်အမေရိကန်တာဝန်ရှိသူတွေနဲ့သမ္မတဒေါ်နယ်ထရမ့်တို့ကိုလည်းလေးစားမှုထားပြီးကင်တွယ်ဖြေရှင်းသွားမယ်လို့မနေ့ကပြောလိုက်ပါတယ်ဒါအပြင်မက္ကဆီကိုသမ္မတကဆက်ပြီးဘလို့ပဋိပက္ခပဲဖြစ်ဖြစ်ဘလို့နှစ်နိုင်ငံဆက်ဆံရေးကိစ္စပဲဖြစ်ဖြစ်တွစ်ဆုံဆွေးနွေးတဲ့နေ့နဲ့သာဖြေရှင်းတင်တယ်ဆက်သွယ်လမ်းကြောင်းဖွင့်ထားဖို့လိုတယ်ဖိအားပေးတဲ့နေ့ကကောင်းတဲ့အဖြေမရနိုင်လို့ပါလို့ဆိုပါတယ်အခုလိုမက္ကဆီကိုသမ္မတဘက်ကနေမနေ့ကပြန်ပြောလိုက်တာကကြက်တာပရင်းနေတုန်းကအမေရိကန်သမ္မတထရမ့်စီကိုစာမျက်နှာနှစ်မျက်နှာပါစာတစ်စောင်အခုလိုပြောခဲ့တယ်လို့ပဲရေးပို့အပြီးမှာဖြစ်လာတာပါတကယ်တော့ကြက်တာပရင်းနေစော်ပိုင်းတို့ကအမေရိကန်သမ္မတထရမ့်ကမက္ကဆီကိုနိုင်ငံကသွင်းကုန်တွေပေါ်အခွန်ချမှတ်တော်မယ်လို့ Twitter အင်တာနက်ကနေကြေညာချက်ထုတ်ချင်းချောက်ပြီးမှမက္ကဆီကိုသမ္မတကအခုလိုစာပို့အကြောင်းကြားခဲ့တာပါ Twitter ကနေကြေညာမှာသမ္မတထရမ့်ကမက္ကဆီကိုကနေတဆင့်တရားမဝင်နိုင်ငံရွှေပြောင်းလာသူတွေအမေရိကန်နိုင်ငံထဲဝင်လာတာကိုဇွန်လ10ရက်နေ့မတိုင်ခင်မရဆိုင်းနိုင်ရင်မက္ကဆီကိုသွင်းကုန်အားလုံးပေါ်အဲ့ဒီနေ့ကစပြီး9ရာခိုင်နှုန်းအခွန်ခောက်သွားမယ်လို့ချင်းချောက်ခဲ့ပါတယ်ခင
်ဗျာပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်နဲ့အာဖဂန်သမ္မတအက်ရှရော့ဖ်ဂန်နီတို့တောက်ကြနေမှာပထမဆုံးအကြိမ်မနက်ချင်းဆိုင်တွေ့ဆုံခဲ့ပါတယ်ဆော်ဒီအာရေဗျနိုင်ငံမှာနှစ်ဆက်ကျင်းပတဲ့အစ္စလာမစ်နိုင်ငံများထိပ်သီးနေလာခင်တက်ရောက်ရင်းနဲ့နေလာခင်ပြပမှာတွေ့ဆုံကြရလဲဖြစ်ပါတယ် Akulu take dang house and here, Dreson and Gojian appeared, and I get Zama, Dema, Muri, Yonela, and I boy, Shinuari. After the Rakani, Nalama, Pakistan and Muro, Islamabaku, Matuaya King, and Joe the Bonnie, Council and here, Sodinanga, Makam, Yuma, Dreson Jara, Pidelu, Afghan, the Rayon, Joganaga, Subari, Afghan Council, Pakistan, what you know, a doggy blue mele, come pick it, Okoslaunga, Jaruta be my daughter, Tabasanzo, Jakey's in Chibari, Swan in, Long Joey, Gondway, Yine, Jin Jemu, Pesa, look at Moo, Sari, Ganari, Ma.
နိုင်ငံနီးကပ်စွာပူးပေါင်းလှုပ်ဆောင်မှုလိုအပ်တဲ့ဆိုပြီးတော့လေနိုင်ငံကောင်းဆောင်နုကတဘောတူခဲ့တဲ့အကြောင်းပါကစ္စတန်နိုင်ငံသားဝင်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ငင်းချင်းတင်ရင်လည်းအာဖဂန်နိုင်ငံဖော်ဆောင်ရေးမှာပါကစ္စတန်နိုင်ငံကထောက်ပံ့မဲ့အကြောင်းကိုလည်းပါကစ္စတန်ဝင်ကြီးချုပ်ကထပ်မံပြီးတော့ခရီးပေးလိုက်ပါတယ်အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့မှ တွားခဲ့တာကြောင့်မေလ10ရက်နေ့မှာအခုလိုဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ကြတာပါဒီသတင်းတော်အနေနဲ့9နိုင်ကျော်ကြာလက်ထိတ်ခတ်ဖမ်းဆီးတာခံခဲ့ရပြီးသူ့ရဲ့လက်ကင်ဖုန်းတွေကင်မရာတွေကွန်ပျူတာတွေနဲ့ကွန်ပျူတာဖိုင်တွေသိမ်းတဲ့ flash drives တွေကိုပါရဲကသိမ်းယူသွားခဲ့ပါတယ်ဒီပေါက်ကြခဲ့တဲ့ရဲအစီရင်ခံစားထဲမှာဆန်ဖရန်စစ္စကိုရဲဌာနကဝေဖန်လေးရှိတဲ့ပြည်သူ့အခွင့်အရေးကာကွယ်ရေးအရာရှိ Jeff Adachi ဖေဖော်ဝါရီလတုန်းကတည်ဆုံးခဲ့ရတဲ့အကြောင်းတွေကိုဖော်ပြထားပါတယ်စစ်စစ်ချက်တွေရာ Adachi ဟာကိုကင်းတဲ့အရေးကြောင့်သူ့နှလုံးရောဂါပိုဆိုးသွားခဲ့ပြီးအသက်59နှစ်အရွယ်မှာတည်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်ဒါပြင် Adachi ရဲ့နောက်ဆုံးအသက်ရှင်နေတဲ့နိုင်ပိုင်းအတွင်းလိမ့်ပိုင်းဆိုင်ရာဇောတန်နေမှုတွေအသေးစိတ်ကိုလည်းဆွဆဲဖော်ပြထားပါတယ်ဆန်ဖရန်ရဲရရှုပ်ဘစ်ကော့ကတော့ဝရန်အမိန့်တွေနဲ့ဒီသတင်းတော်ကိုဝင်ရောက်ဖန်ဆီးခဲ့တာလို့စောပိုင်းမှာကာကွယ်ပြောဆိုထားခဲ့ပြီးသတင်းတော်ကမ္ဘောဒီအနေနဲ့ဒီအစီရင်ခံစာကိုခိုးယူသွားခဲ့တယ်လို့လည်းဆွဆဲထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့နောက်ဆုံးဝင်လာတဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ကျမတို့အတန်လေးစီစဉ်မစသေးခင်မှာပဲဒီအမေရိကန်ပြည်အောင်စုဗာဂျီးနီးယားပြည်နယ်ဗာဂျီးနီးယားဘီချ်မြို့မှာအခုနိုင်ပိုင်းတွင်မှာပဲတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့လူ7ယောက်သေဆုံးပြီးတော့6ယောက်ထဏ်ရန်ရခဲ့ပါတယ်တနက်သမားကရဲကိုပစ်ခတ်ခဲ့တာကိုရဲကတုံ့ပြန်ပြီးတော့ပစ်ခတ်ရာကနေပြီးတော့တနက်သမားသေဆုံးသွားတယ်လို့လည်း CNN သတင်းမှာဖော်ပြထားပါတယ်တနက်သမားဟာဗာဂျီးနီးယားဘီချ်မြို့စီပင်ဌာနကလက်ရှိဝန်ထမ်းတယောက်ဖြစ်တယ်လို့လည်းရဲရရှိကပြောပါတယ်ရှင်
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ57 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးစနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့တရားထုတ်လွှင့်ပေးနေပါတယ်ဂျပန်နိုင်ငံသားဦးဝန်ကြီးဌာနဝန်ထမ်းစတိုရှိအိုယာမာကာဝါဆာကီမြို့မှာဓာတ်ထုတ်မှုနဲ့တည်ဆုံသွားတဲ့ပုံမှာဝမ်းနဲ့ကြေခွဲတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီကဂျီဝင်နဲ့ရဲ့ဇနီးဖြစ်သူစီကိုစာရေးသားပေးပို့ခဲ့တယ်လို့တမရယုံကတောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်။2013ဧပြီလတုန်းကဒေါက်ဆန်ဆူဂျီရဲ့ဂျပန်ခီးစဉ်တွင်မှာဆုံခဲ့တဲ့မြန်မာစကားကျွမ်းကျင်သူစာတူရှိအိုယာမာတည်ဆုံသွားတဲ့တည်င်းပုံမှာတုံ့လုပ်ခဲ့ရပြီးတော့စိတ်မကောင်းဖြစ်ရတဲ့အကြောင်းဗိုလ်ဒူးနီရဲ့ဆွေနဲ့ရေးသားထားတဲ့သူစာကိုဖော်ပြထားတာကိုဂျပန်နိုင်ငံတွေကဂျပန်သတင်းမီဒီယာတွေကထုတ်ပြန်ခဲ့ပါတယ်။အိုယာမာရဲ့ဘာသာစကားကျွမ်းကျင်မှုနဲ့တိမ်မွေ့ပြူလာတဲ့သဘာဝကိုအမှတ်ရတဲ့အကြောင်းရေးသားထားပြီးတော့နိုင်ငံချစ်ချည်ရေးအတွက်တမိုးထားရတဲ့တန်တပန်တယောက်ဆုံးရှုံးရတာပဲလို့ဒေါက်ဆန်ဆူဂျီကရေးသားထားပါတယ်။အိုယာမာအပြင်အသက်17နှစ်အရွယ်မင်းကလေးငယ်တယောက်လည်းဒီဓာတ်ထုတ်တိုက်ခိုက်မှုတွင်မှာတည်ဆုံးခဲ့ရပြီးတော့ကလေးအများစုပါဝင်တဲ့စုစုပေါင်း18ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဓာတ်ထုတ်တိုက်ခိုက်သူကသူ့ကိုယ်သူတက်တေသွားပြီးတော့ဘာကြောင့်ခုလိုတိုက်ခိုက်ရလဲဆိုတဲ့အကြောင်းရင်းကိုတော့မသိရပါဘူး။
မြန်မာအစိုးရထိတဲ့ဝန်ကြီးတူကဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရင်ဂျာဒုက္ခသည်ပြန်ဖို့ရေးအတွက်မြန်မာအစိုးရဘက်ကကြိုးပမ်းခဲ့တဲ့ပေါ်ပူးပေါင်းဆောင်ရွက်ပေးမှုမရှိခဲ့ဘူးလို့ဝေဖန်လိုက်ကြောင်းနီကီရော်ဂျီမှဖော်ပြလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆေကရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒီဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရကနေပြန်ဖို့ဖို့နဲ့နေထိုင်ခွင့်ကပ်ပြားတွေထုတ်ပေးဖို့ဖြတ်ကွက်ခဲ့တယ်လို့ဂျပန်နိုင်ငံမှာမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆက်ဆွဲလိုက်ပါတယ်။ဝန်ကြီးဦးကျော်တင်ဆေကဆက်ပြီးအခုလိုလုပ်လိုက်တာက2019ခုနှစ်လူဝင်မာလာတို့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံချုပ်ဆိုခဲ့တဲ့ရိုဟင်ဂျာနဲ့တခြားလူနည်းစုဒုက္ခသည်တွေပြန်ပို့ရေးသဘောတူညီချက်ကိုမလိုက်နာတာသာဖြစ်တယ်လို့25ချိန်မြောက်အာရှနာဂတ်နိုင်ငံတကာညီလာခံမှာပြောလိုက်တာပါ။ဦးကျော်တင်ဆေကပဲဒီဒုက္ခသည်ပြန်ပို့ရေးလုပ်ငန်းစဉ်ကပြီးခဲ့တဲ့နှစ် 2018 ဇန်နဝါရီလကစလုပ်ခဲ့တာတင်တာဖြစ်တယ်။ဒါပေမဲ့အခုချိန်ထိတရားဝင်လမ်းကြောင်းကနေပြန်လာတဲ့ဒုက္ခသည်လုံးဝမရှိသေးဘူးလို့နေကီသတင်းလုပ်ငန်းကဥဆောင်ကျင်းပတဲ့ဒီညီလာခံမှာပြောလိုက်ပါတယ်ခင်ဗျ။
Mengen yai gawai wenji Patrick Shanahan ne diu gawai wenji Wei Fan He ro tau cha ni ma Singapore ma twisan sui ni ke ba de. American po khun to gao de diu ye lou ya a ma go pin si ye American ga pyo so bu ne. American diu si ye san ya set san ye ti sao pho American yai gawai wenji ga sao ye ni da le phit ba de. Nit sin jin ba ni de Shangri-La gawai ye si wei go a ji ke ni ya do de ya pho la yin ne twisan sui ni bi cha da ba. Na nai ngan cha gung twei ne long jwe kai sa ye cha set san ye tin ma la ke ya le shi ba de. Taung diu pin le twe ma lu lou jun ni po ma
တရုတ်ကအလွန်ကျိုးစစ်တပ်တွေချထားတဲ့ပုံပါလေစနေနေ့မိန်ကွန်းကြီးပြောတဲ့အခါမှာထည့်ပြောသွားမယ်အကြောင်းနိုင်ငံကြီးကိရွေမတွေ့ဆုံးခင်ရှင်နဟန်ကဇင်းတောက်တွေကိုပြောခဲ့ပါတယ်အကြီးကဲနှစ်ယောက်တောက်ကြာနေကမင်းနေ့20ကြာတွေ့ဆုံခဲ့တဲ့အစည်းအဝေးတွေမှာနားလည်မှုလွဲမှုတွေ့ချက်မှုလွဲမှားမှုတွေကိုလျှော့ချနိုင်မယ်နည်းလမ်းတွေကိုဆွေးနွေးခဲ့ကြအောင်ရှင်နဟန်ရုံးရဲ့ပြောခွင့် ကျုံနေရသည်လို့ဆိုလိုက်တာပါမိလာတဲ့ထုတ်ပြန်တဲ့ကလင်းငယ်ခွင့်ရဲ့အညွန်ကင်းရာကမ္ဘောဒီးယားနိုင်ငံကကမ္ဘာပေါ်ကနိုင်ငံပေါင်း121နိုင်ငံတဲ့အဆင့်128မှာရှိနေပါတယ်ဒါကမ္ဘောဒီးယားနိုင်ငံရဲ့ကလင်းခွင့်ရဲ့စင်တာဟာအဆင့်14ရာတဲ့ထိုင်းနိုင်ငံအဆင့်59မှာရှိတဲ့ BNN အဆင့်112ရောက်နေတဲ့လာအိုနိုင်ငံတို့နောက်မှာရောက်နေခဲ့ပြီးအဆင့်133အထိနောက်ကျနေတဲ့မြန်မာနိုင်ငံထက်နည်းနည်း10ရောက်နေပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အီတန်စင်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြား9လတွင်တိုက်ပွဲပေါင်းရာနဲ့ချီဖြစ်ခဲ့ပြီးထိခိုက်သေးဆုံးမှုပေါင်းဒါဇင်နဲ့ချီရှိခဲ့တယ်လို့နှစ်ဖက်စလုံးကပြောပါတယ်။တိုက်ပွဲဖြစ်ပွားမှုတွေနဲ့ထိခိုက်မှုအရေအတွက်ပြောဆိုကြတာမှာတော့နှစ်ဖက်ကွဲလွဲပေမဲ့အရက်သားတွေအပါအဝင်သေဆုံးဒဏ်ရာရကြသူတွေအတွက်ကိုတော့စိုးရိမ်နေကြရတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်တမရုံနဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတို့ကြားဒီနှစ်ပိုင်း9လသာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲအချိန်ထိခိုက်မှုအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးကနေစီရင်ထုတ်ပြန်လိုက်တာပါ။တမရော့ကနေပြည့်စုံထားတဲ့စီရင်ကိုနိုင်ငံတော်တန်ပင်ရုံးကနေထုတ်ပြန်တာဖြစ်ပြီးတိုက်ပွဲဖြစ်စဉ်အရေအတွက်ကိုတော့တမရော့သတင်းမှထုတ်ပြန်ရေးတွင်မူဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။တိုင်ပင်ခံရုံးငါသတင်းရရှိနေပွဲလောက်တဲ့အခါမှာတော့သူတို့ပြောသွားတာရှိပါတယ်ခင်ဗျ။သူတို့ဖြောဖြူထားတဲ့အချက်တွေကိုပြောသွားတဲ့အားလုံးရှိပါတယ်။သူ့ပေါင်းသူတို့ဖြစ်ပြမှု160ဖြစ်သွားခဲ့ပါတယ်။မဟုတ်ကောင်မှတက်ခိုက်တယ်ဖို့ထုံရရှိရတယ်ကတော့အားလုံးပေါင်း20ချီဒီဘက်ကပြည်ထောင်စုကတော့သူတို့အလောင်းရတာကတော့ချစ်သက်တစ်ခုရှိပါတယ်။ဒီဖာစီယာမီယာ48ယောက်ရှိပါတယ်။သူတို့ဘက်ကပြည်ထောင်စုစီရင်လို့တော့တော်ခောက်ပြန်မသိတော့ဘူ
း။နိုင်ငံတော်တိုင်ပင်ခံရုံးကနေထုတ်ပြန်တဲ့စီရင်ရရဲစပ်ဖွဲ့ဝင်ဘက်ကကြာဆုံး32ဦး၊ထိခိုက်တန်ရာရ32ဦး၊အယက်သား20ဦးတေဆုံးပြီး43ဦးတန်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပေမဲ့တမရော့ဘက်ကထိခိုက်မှုကိုထုတ်ပြန်ချက်ထဲမှာမထည့်ထားသလိုတမရော့ဘက်ကလည်းပြောဆိုခြင်းမရှိခဲ့ပါဘူး။နဘက်ဖြစ်ပေါ်တဲ့တိုက်ပွဲရည်တွေ့ဟာတမရော့ဘက်ကထုတ်ပြန်တဲ့စီရင်ထက်များပြားနေပြီးတမရော့ဘက်ကထိခိုက်မှုပုံပုံများပြားတယ်လို့ရခိုင်တပ်တော်ပြောခွင့်ရခိုင်တုခကခုလိုပြောပါတယ
်။ရပ်ပိုင်းရတဲ့ညလာပိုင်းတို့အများကြီးတို့ညတို့ဆက်ကတော့ထင်ပါတယ်။အဆမ်းကြီးရတဲ့အမျိုးဆုံး1500အထက်လိုက်တဲ့ရှိတယ်။လေလာအထက်မှာကြားစုံမောကတို့နေရာကျော်300မီတာတော့ရှိတယ်လို့တဲ့ကြည့်တဲ့ပုံနဲ့အကုန်လုံးကနေရာကျော်ပြီ
းအကြောက်တော်မြို့နယ်ဘက်မှာတမရော့နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမရော့သတင်းမှထုတ်ပြန်ရေးတွင်မူဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်။ဒုတိယကံမှာဖြစ်တာလည်းရှိတယ်ဒီရင်ကလည်းတော့တော့ရမြောက်ခက်မှာပေါ့။မြောက်ပိုင်းကတော့ဖြစ်တာဖြစ်ရှိပါ။အဲဒီဘက်ကဒီတက်တာကလည်းအလောင်းလောင်းရတယ်။ RPG ပလက်ရတယ်။ဒီရင်ကလည်းလည်းလောင်းရတယ်။ကျွန်တော်ဘက်ကလည်းစိတ်ကြည်ရောက်ကောင်းလာတာ
။တမရော်နဲ့ရခိုင်အေအေဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်အရသားတွေထိခိုက်မှုတွေရှိနေတယ်လို့တဖက်မှာလည်းအေအေနဲ့ပတ်သက်နေတယ်ဆိုပြီးတမရော်ဘက်ကဖမ်းဆီးရေးယူမှုတွေလည်းပုံမှုများပြားလာနေပါတယ်။ပြီးခဲ့တဲ့မလကုံတို့ကမြောက်မြို့နယ်အောက်တကန်ကြေးရွာမှာပြစ်ကမ်းမှုဖြစ်ပွားခဲ့ပြီးရွာသားလူဦးစေဆုံးခဲ့တယ်လို့တမရော်ဘက်ကနေရွာသားတွေကိုဖမ်းဆီးရေးယူထားပါတယ်။ဖမ်းဆီးခံစားရတဲ့ရွာသား9ဦးဟာလက်ရှိစစ်သွေးအမှတ်သိရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားပြီးအကြမ်းဖက်မှုဥပဒေပုံမှန်50စာမျဉ်းဆွဲနဲ့အမှုဖွင့်ထားပါတယ်။ဖမ်းဆီးချုပ်နှောင်ခံစားရတဲ့သူ9ဦးထဲမှာကြမ်းမာရေးချီနေဆိုးရွားတဲ့သူတွေလည်းရှိနေတယ်လို့မနေ့ကစစ်သွေးရဲစခန်းမှာတွားရောက်ကြည့်ရှုခဲ့တဲ့အောက်တကန်ကြေးရွာသားလူကပြောပါတယ
်။ဒါတွေရဲစခန်းမှာတော့ဒေဖွန်းတို့ရားခဲ့ပါတယ်။ဒါပေမဲ့ဒီရုံးချင်းရဲတွေကိုကျွန်တော်တို့မသိရပါဘူး။ကျွန်တော်တို့အမေနဲ့မသိရပါဘူး။ထာတော်တော်ကတော့နှိမ့်ချက်ခံရတော့ရှိပါတယ်။ဗနာပုံနေနဲ့ရေးပြီးတော့ကျိုးနောက်ကျိုးရှိပြီးတော့ခေါ်တော့တယ်။
ဟိုရေစကားရောက်ရောက်တော့ရေခမ်းလာလေနင်းနေပေါ်ရှိခဲ့ပြောတယ်ကျင်းကားတွေကဒီဒမတ်တောင်နှစ်ယောက်သုံးယောက်လောက်ရေးရမယ်နေတဲ့မျိုးရှိတယ်လို့ပြောတယ်ကြားမရင်မကောင်းတဲ့သူလေးတယောက်နှစ်ယောက်ရှိပါတယ်မှာအဖမ်းခံထားရတဲ့အောက်ကန်သားငါးဦးဟာအေးဖွဲ့နဲ့ပတ်သက်သူမဟုတ်လို့အများဆုံးလှုပ်ပေးဖို့ကိုလည်းပြောဆိုခဲ့ပါတယ် ပြည်ကအင်္ဂါနေ့ကလည်းတောင်တော်မြို့နယ်မင်းသားတောင်ကြီးရွာအုပ်ချုပ်ရေးမှုနဲ့ရွာသားလူတွေနဲ့တမတော်ဘက်ကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးထိန်းသိမ်းထားပါတယ် လက်ရှိတိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်မြို့နယ်ချောင်းမြို့နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာစစ်ကြောင်းဦးရေ3300ကျော်ရှိနေတယ်လို့အစိုးရဘက်ကထုတ်ပြန်ထားတယ်လို့ရခိုင်ရက်ဖက်လူမှုဖွဲ့စည်းတွေကလည်းကောက်ယူထားတဲ့စည်ရင်းရ4000ကျော်ရှိနေတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာနိုင်ကုန်းရင်ပြောပြသွားတာပါရှင်ခုမဲဆိုင်ချောင်းတောင်တူးရဲတဲ့ဘက်ကလည်းအလှည့်ပေးပါစီရှင် ထိုင်းမြန်မာနယ်စပ်တာချီလိတ်ပေးမှရှိတဲ့နှစ်နိုင်ငံနဲ့သက်ဆိုင်တဲ့မဲဆိုင်ချောင်းမတိမ်ခေါ်ရအောင်ရေစီးရေလာကောက်အောင်မြန်မာဘက်ခြံကစစ်ရန်တရားတွေနဲ့တောင်တူးနေတာကိုထိုင်းနိုင်ငံဘက်ကသတိပေးကန့်ကွက်လိုက်ပါတယ်အခုလိုတောင်တူးမြေဖို့နေတာတွေဟာရေလမ်းချောင်းပြောင်းလဲသွားနိုင်ပြီးချောင်းတစ်လျှောက်မှာနေထိုင်စားသောက်နေသူတွေရဲ့စားဝတ်နေရေးကိုပါထိခိုက်စေနိုင်တယ်လို့လည်းထိုင်းအခြေစိ
แม่ไส้ช้าวจะเช้ามามีตู้เสร็จดีเนี่ยตอนตู้มีผู้นี่ละฮะแม่ไส้ช้าวยี่สิบเลยบีแต่ว่าว่าใจซีซีนี่เลยเช่นนี้กูเปียซีนายเนี่ยสูบีทายาหน้าใบนี้ก็สวยนี่จ้าล่ะพี่ป๋าเลยยี่เช่นนี้กูยัดจังโบ้ตัวกูทายเนี่ยจะก่อนมาดีจ้าวันสิ่งดูอันมาตรงเสร็จดีจ้ามูกะคุลูเปียวตัวมาเลย
แต่ไม่ลงลึกไปกว่าท้องน้ำนะไม่ลงลึกกว่าท้องน้ำท้องน้ำเดือดมีเท่าไหร่ก็เท่านั้นก็คือเปิดแต่ว่าพื้นที่ไม่ต้องเ
ในสายเจ้าเอกูนั่นไงเจ้าจู่ต้องสวยแก่มาแต่ว่าป่าวเองเจเนี่ยช่องเดียวนี่ไทยนี่จ้าเลยใส่เจ้าเอกูไก่นี่จ้าเลยไทยเนี่ยจะมาเรื่องสุภาพบีเมื่อสายมีช่องเอกเจ้าเลยสิ่งนี้เลยเอกูพิเศษไปบูดด้วยไทยนาบายนี่กูจินตนาการจ้าบาร์เลยเมื่อสายช่องเพิ่งได้สาวเสาร์ยีนั่นไงเนี่ยจะก่อนดีสิเว่ยเจ็บบาบูดด้วยไทยเพื่อการต้องสู้ทะเลลุเลไทยนาบายนี่เพื่อการสู้บาร์เลยไทยเนี่ยมาเนี่ยจ้าแต่สิ่งนี้มีมาหรอไทยเ ဒီပေါ်ရှင်းလင်းမှုတွေလုပ်နေတာဖြစ်ပါတယ်အဲဒီနောက်မှာတော့မေဆိုင်ချောင်းကိစ္စကိုထိုင်ဘက်ကသတိပေးကန့်ကွက်မှုတွေဖြစ်လာခဲ့ပါတယ်ရှင်
သောတာရှင်များရှင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာစခုမှုလူခွင့်ရေချိုးဖောက်မှုတွေကြုံနေရတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေ PR တွေလည်းကြော်ပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူစင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရာမှာအနားနဲ့စီမတွေ့နိုင်ပဲဖြစ်နေပါသလား။စီနေမတွေ့ရလား၊ကုစားဖို့မကြိုးစားကြရလား။ပါရီအားနဲ့ချက်ရှိနေတယ်လဲဆို ဒီနေ့ညတရရည်လည်းအစီအစဉ်ကကျိုးဆိုပါရစေ။
ဒီနေ့ညတရရည်လေးလိုက်မှာပါဝင်ဆွေးနွေးလှကြဖို့ထပ်မံဖိတ်ခေါ်ပြရစေရှင်။အခုဒေသတွင်သတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်။ကမ္ဘောဒီးယားနိုင်ငံမှာကလေးအခွင့်အရေးကဏ္ဍတိုးတက်အောင်မြင်မှုတွေတော်တော်များများရှိနေပေမဲ့လည်းကလေးအခွင့်အရေးရရှိမှုအဆင့်ကတော့ဆိုးရွားနေကြနေစေဖြစ်တဲ့အကြောင်းကလေးသူငယ်ဆိုင်ရာအစီရင်ခံစာတစ်စောင်ကဖော်ပြထားပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် င်ပါလေရှိပါတယ်ဒီကလေးငယ်များနေမတိုင်ခင်လေးမှာပဲ the Kids Rights Index ကလေးသူငယ်ဆိုင်ရာညွှန်ကိန်းအဖွဲ့ရဲ့အစိုးရခံစားကကမ္ဘောဒီးယားနိုင်ငံရဲ့ကလေးသူငယ်တွေရဲ့အခွင့်အရေးရရှိမှုအဆင့်တန်းဟာကမ္ဘာနိုင်ငံ181နိုင်ငံအနေနဲ့128နေရာမှာရှိနေပါတယ်လို့အစိုးရခံထားပါတယ်ဒီအစိုးရခံစားဟာကမ္ဘောဒီးယားကလေးသူငယ်တွေရဲ့ကျန်းမာရေးပညာရေးနဲ့ကာကွယ်စောင့်ရှောက်မှုဆိုင်ရာအချက်လက်တွေကိုအခြေပြုရေးသားထားပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာကလေးသူငယ်တွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုပိုပြီးကောင်းမလာစေဘူးလို့လည်းအစိုးရခံစားကထောက်ပြထားပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာအဆင့်ဟာအိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံကလွဲလို့အောက်ဆုံးအဆင့်မှာရှိနေပါတယ်ထိုင်းနိုင်ငံကအဆင့်14ဗီယက်နမ်ကအဆင့်59နဲ့လာအိုနိုင်ငံကအဆင့်132မှာရှိပါတယ်မြန်မာနိုင်ငံကအဆင့်133မှာရှိတယ်လို့အစိုးရခံစားကဆိုပါတယ် Save the Children အဖွဲ့ရဲ့မူဝါဒရေးရာအကြီးတန်းအကြံပေးပုဂ္ဂိုလ်ရှူခီးကကမ္ဘောဒီးယားနိုင်ငံရဲ့ကမ္ဘာကလေးတငယ်အခွင့်အရေးကာကွယ်စောင့်ရှောက်မှုဥပဒေတွေပိုကောင်းမွန်လာပြီမဲ့လို့အကောင့်တဲ့ဖော်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့ဆိုပြီးအခုလို့ပြောပါတယ်
ဥပဒေပိုင်းဆိုင်ရာမှာတိုးတက်မှုတွေစီးစားလာရှိလာပြီမဲ့ကမ္ဘောဒီးယားကလေးငယ်တွေဟာပညာရေးကျန်းမာရေးလူမှုအသိုင်းအဝိုင်းမှာပါဝင်ခွင့်ရရှိရေးတို့အတွက်လိုအပ်နေစေဖြစ်ပြီးစိန်ခေါ်မှုတွေလည်းရင်ဆိုင်နေရပါသေးတယ်ဥပမာမသန်စွမ်းတဲ့ကလေးငယ်400ခန့်နှုတ်ပဲအောက်ခြေအဆင့်အလယ်တန်းအဆင့်ပညာရေးပြီးမြောက်ပါတယ်ဒီအဆင့်ကိုပြီးမြောက်တဲ့သူတို့နဲ့ရွယ်သူသန်စွမ်းတဲ့ကလေးငယ်အရေအတွက်ကတော့41ရာခိုင်နှုန်းရှိပါတယ်ကမ္ဘောဒီးယားကလေးငယ်900ခန့်နှုန်းဟာသူတို့အပေါ်ကိုထိလက်ရောက်အကြမ်းဖက်တဲ့တံကိုခံစားရပြီးတော့25ခိုင်နှုန်းကစိတ်ပိုင်းဆိုင်ရာနှင်းဆဲမှုတွေနဲ့900ခိုင်နှုန်းကလိင်ပိုင်းဆိုင်ရာဆော်ကားမှုတွေကိုခံစားခဲ့ရပါတယ
်ပြီးခဲ့တဲ့နှစ်တွေမှာကမ္ဘောဒီးယားနိုင်ငံမှာကလေးတွေကြောင်းအပ်နှုန်းတိုးတက်လာပေမဲ့လို့ကလေးတွေနဲ့မိဘတွေကကြောင်းအစားအလုပ်ကိုရွေးချယ်ကြလို့လယ်တန်းကြောင်းပြီးတဲ့ရာခိုင်နှုန်းကနည်းနည်းပဲရှိတယ်လို့လည်း UNICEF အဖွဲ့ကြီးကပြောပါတယ် The Kids Rights Index ကအစိုးရခံစားမှာဖော်ပြထားတဲ့ဇယားအောက်ခြေရောက်နေတဲ့အဆင့်ဟာနိုင်ငံတော်ဘတ်ဂျက်ခွဲဝေချထားမှုနဲ့ရောအစိုးရရဲ့လုံလစိုက်တုံးမှုနဲ့ပါရောင်းပြန်ဟပ်နေတယ်ဆိုပြီး Save the Children မူဝါဒအကြံပေးခီးကအခုလိုဆက်လက်ပြောပြပါဗျ
။ကမ္ဘောဒီးယားကလေးသူငယ်တွေသူတို့ရဲ့အခွင့်အရေးတွေပြည်ပြောင်းအောင်ရရှိဖို့ဆိုရင်နိုင်ငံတော်ကလုံလောက်တဲ့ဘတ်ဂျက်ခွဲဝေချထားပေးဖို့လိုအပ်ပါတယ်။ဥပမာ2019ခုနှစ်ကဆိုရင်ဘတ်ဂျက်ရဲ့ 13.9 ရာခိုင်နှုန်းကိုပဲပညာရေးအတွက်ချထားပေးပါတယ်။ကမ္ဘာစံချိန်သတ်မှတ်ချက်ကနိုင်ငံတော်ဘတ်ဂျက်ရဲ့20ရာခိုင်နှုန်းဖြစ်ပါတယ်။လူမှုဖူလုံရေးအသုံးစရိတ်အတွက်လည်းဒေသဆိုင်ရာဘတ်ဂျက်ရဲ့2ရာခိုင်နှုန်းကနေ4ရာခိုင်နှုန်းပဲသုံးပါတယ်
။ဒီကိစ္စနဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံလူမှုဝန်ထမ်းဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရစ်မာလီနာကတော့မအားလတ်လို့ဝေဖန်ချက်မပေးပါဘူး။လူမှုဝန်ထမ်းအရာရှိတယောက်ကသူ့စီကိုဖုံးလွှဲပေးပေမဲ့ဗီဒီယိုသတင်းတောက်သူနဲ့စကားမပြောနိုင်ကြမှာပဲဖုံးချသွားခဲ့ပါတယ်။ကလေးသူငယ်အခွင့်အရေးတိုးတက်မှုရရှိစေဖို့အတွက်ကမ္ဘောဒီးယားအစိုးရရဲ့အရေးကြီးတဲ့လှုပ်ဆောင်ချက်တွေအကြောင်းကိုတော့ကမ္ဘောဒီးယားက UNICEF အဖွဲ့သတင်းဆက်သွယ်ရေးအရာရှိတန်လီမီတ်ကအခုလိုပြောပြပါဗျ
။လွန်ခဲ့တဲ့10နှစ်အတွင်းကမ္ဘောဒီးယားအစိုးရကကလေးသူငယ်တွေအခွင့်အရေးတိုးတက်ဖို့အရေးကြီးတာတွေလှုပ်ဆောင်ခဲ့ပါတယ်။ဥပဒေအမျိုးမျိုးကိုထုတ်ပြန်တယ်လို့ကလေးတွေကိုကာကွယ်စောင့်ရှောက်ဖို့လုပ်ငန်းစီမံချက်တွေ၊စည်ရုံးနော်ပါမှုလျှော့ချရေးနဲ့ပညာရေးစနစ်ကောင်းမွန်ရေးကိစ္စတွေဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့ကွာဟချက်တွေကတော့ရှိနေပါသေးတယ်။အောင်မြင်မှုတွေရနေတဲ့တစ်ချိန်တည်းမှာပဲတချို့ကဏ္ဍတွေမှာကွာဟချက်တွေရှော့ချဖို့အများကြီးလိုအပ်နေပါသေးတယ်
။ကမ္ဘောဒီးယားအစိုးရအနေနဲ့ကလေးသူငယ်အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးအရေးကြီးတဲ့လှုပ်ဆောင်ချက်တွေရှိနေပေမဲ့လည်းလောလောဆယ်မှာကမ္ဘောဒီးယားကလေးငယ်32ရာခိုင်နှုန်းဟာဖွံ့ဖြိုးကြီးထွားမှုနှုန်းရပ်တန့်နေကြပြီးအသက်5နှစ်အောက်ကလေးငယ်တည်ဆုံးမှုနှုန်းကအယောက်1000မှာ31ယောက်ရှိကြောင်းအခက်အခဲပြဿနာတွေအလုံးဟာတစ်ခုနဲ့တစ်ခုဆက်ဆက်နေတာဖြစ်လို့အားလုံးကိုတပြိုင်တည်းထဲဖြည့်ရှင်းရမှာဖြစ်ကြောင်းလဲ UNICEF အဖွဲ့ပညာရှင်ဘန်လီမီစ်ကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင်အခုတော့တရုတ်နိုင်ငံရဲ့ចောင်းသားရေးအခင်230ပြည့်အမှတ်တရဆွေးနွေးမှုတွေအကြောင်းသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်1989ခုနှစ်ဇွန်လ4ရက်ကျောင်းသားတွေဦးဆောင်တဲ့ TNMM ရင်ပြင်ကဒီမိုကရေစီရေးလှုပ်ရှားမှုကိုတရုတ်အစိုးရကသွေးချောင်းစီးအောင်နှိမ်နင်းခဲ့တာတကဘာလုံးကိုတုံ့လှုပ်စေခဲ့ပါတယ်။နှစ်30ကြာလာခဲ့တဲ့အချိန်မှာကျောင်းသားခေါင်းဆောင်တွေဒီလှုပ်ရှားမှုမှာပါဝင်တဲ့တက်ကြွလှုပ်ရှားသူတွေကအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာမကြာခင်ကကျင်းပခဲ့တဲ့အစည်းအဝေးတစ်ခုကိုတက်ရောက်ခဲ့ပြီးတရုတ်နိုင်ငံ베이징မြို့တော်မှာ TNMM ရင်ပြင်လှုပ်ရှားမှုအကြောင်းနဲ့ဘာကြောင့်ဒီလိုဖြစ်ပွားခဲ့ရသလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ် VOA သတင်းတောက်ရှောယူနဲ့ဟိုင်လူယန်တို့ပြပုတ်ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပေးမှာပါရှင်
Later, I realized at that moment, shots had.
Tiananmen Yenjima Suine, Taina Chile Durega, Pachilamle, Surama Tibimele, Erichima, Tanatu, Tinida, Wachanaru, Nali Labar.
As I fell asleep around 1 or 2 a.m., I suddenly heard
the call. The call was not a good thing. I was told that the people who were in the house were in the house. The people who were in the house were in the house. The people who were in the house were in the house. The people who were in the house were in the house. The people who were in the house were in the house.
People attacked a few vehicles with bricks.
Carigo, Ludiga, Okena Pobi, Tetnet Donlu, Jijobi, Tiny Tinute, Chita Javare. Moyadalo, Okerine, Pinijar, the Chinamabe, Sitariga, the Nane Pipare.
Yenaman Yi Kima, Atamadimen, Lumia Lazarine, too. Wangale, Washington Siga, Siwi Pomasakato Sukivari, Nitose Tagabimele, Tika Yedua Tenizere, Lutuka Pendopari.
I saw for the first time a human. Droshimare,
Lutia, Meloji Pumi, Tetratuarago, Pramazo Jimmy Gayare, Gonga Twiri, Si Jane Jama, Gongingo to got Saiji Nigerava, General Gongle, Tongwavare.
From
payphones on Chang'an Street, students
Economic
systems were formed as princelings came to power.
What happened on June 4th,
1989 needs to be corrected. Communist
တရားမျှတမှုမရှိသေးတရုတ်အတွက်အနာဂတ်မရှိပါဘူးတရုတ်နိုင်ငံအတွက်မှာတရားနာမယ့်ရေခင်အကြောင်းပြောဆိုခွင့်စီစစ်တင်းချက်သားစေဖြစ်ပြီးတော့ဒီရေခင်ကိုတံပြန်တော်လိုင်းသမားတွေစုပေါင်းမှုဖြစ်ပေတရုတ်ဆွေးရကရည်ညွှန်းပြောဆိုနေစေဖြစ်ပါတယ်ရှင်မအီးတန်စင်ပြပြပေးသွားတာပါရှင်
VOA တော်တာရှင်နေနဲ့ကျမတို့ VOA ကိုစာလိုက်ကနေတဆင့်ဝေဖန်ကြံပေးစာတွေဖြစ်ပို့လို့တဲ့နားဆင်လို့တဲ့တည်တည်ချင်းတွေတောင်းယူလို့ကြရတယ်ဆိုရင်ကျမတို့ရဲ့စာလိုက်လိပ်စာက
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိတိုင်းဒိုမီတာ 32 40 အပြင် ဒုတိယနာရီဘက်မှာ တိုင်းလက် မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့တိုင်းဒို 16 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍမှာနားဆင်ကြရမှာက
သူတို့ကျမကိုလီယိုသေးခြင်းလေးစားခြင်းချင်းကိုကစွန့်အင်ရှိတယ်ဆိုတော့ရမ်းပြရတယ်။ညနောက်ပြီးတော့လေသူတို့ကိုလည်းကောင်းမှုပေါ့နော်ပြည့်စုတဲ့အခါကျတော့သူတို့သူတို့ welfare ကိုကျမအသေးချလုပ်ပြီးတယ်ဆိုတော့
အမေရိကန်ကာကွယ်ရေးတပ်ကဒုတိယဗိုလ်မှူးကြီးဖြစ်ခဲ့တဲ့မြန်မာနယ်ဝအမေရိကန်သူပတ်မောက်ခတ်ဒေါက်တာမီမီဝင်းဘတ်နဲ့တွေ့ဆုံမိဆက်သွယ်မိများထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။စီစဉ်နောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနားဆင်နိုင်ပါလိမ့်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အာပေါ်မပြည့်မအေးတနာကျော်ကိုဝင်းမင်းတို့နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်
။ New York Times သတင်းဆောင်မှာဖတ်လိုက်ရတဲ့ဆောင်ပါတစ်ပုဒ်ကတော့လူစုလူဝေးတက်ဖြတ်မှုဖြစ်အောင်လို့လှုံ့ဆော်ခဲ့သူဟာနောက်ဆုံးတော့ဒေါန်ဆဲစုကြည်ကိုစော်ကားမိလို့အရေးယူခံရပြီဆိုတဲ့ကောင်းစဉ်နဲ့ဥဝေရသူကိုဖန်ဝရန်ထုတ်တဲ့အကြောင်းရေးသားထားတာပါ။ဆောင်းမရှင်ဟန်နာဘီချ်နဲ့ဆော်နန်တို့ကအရှင်ဝေရသူအနေနဲ့မြမအရက်သားကောင်းဆောင်ဒေါန်ဆန်းစုကြည်ကိုတိတ်ခါကြအောင်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးမှအစိုးရရှေ့တွေကနိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့တရားစွဲပြီးတော့ခုလိုမျိုးဖမ်းမိန်ထုတ်လိုက်တာလို့ဆိုပါရယ်။ဗုဒ္ဓဘာသာအစွန်းရောက်ဥဝေရသူအနေနဲ့မြမနိုင်ငံတော်ခီးထွက်ပြီးတော့မွတ်စလင်လူနည်းစုတွေကိုခါခါဒီဒီပုတ်ခတ်ဆော်ကားမှုတွေလှုပ်လာခဲ့ပြီးတော့ဗုဒ္ဓဘာသာကြီးဆိုတဲ့မြန်မာနိုင်ငံကိုမွတ်စလင်တွေဖျက်ဆီးမှုကနေပြီးတော့တက်မတော်ကကာကွယ်ပေးနေတာကိုဒေါ်ဆန်းစုစီကကာစီကာစီလုပ်နေတယ်လို့လည်းဝေဖန်လို့ရှိတယ်လို့ဒီဆောင်မမှာရေးထားပါတယ်။ဒါမဲ့နောက်ဆုံးဒီလာတဲ့ဟောပြောချက်တစ်ခုထဲမှာဥဝေရသူအနေနဲ့အရက်သားအစိုးရကိုနိုင်ငံသားတွေကငွေကြေးထောက်ပံ့ကူညီပေးထားတယ်။အစိုးရအဖွဲ့ဝင်တယောက်ကနိုင်ငံသားတအုပ်နဲ့အိတ်နေတယ်လို့ဝေဖန်ခဲ့ကြောင်းဆောင်မရှင်တွေကရေးသားထားပါတယ်။အရေးအစိုးရလက်ထက်တုန်းကဥဝေရသူကိုအမုန်းတရားလှုပ်ဆောင်မှုနဲ့ရှစ်နှစ်ထောင်ချခဲ့ပေမဲ့2014ခုနှစ်အတွင်းထောင်ကလွတ်လာပြီးနှစ်နှစ်အကြာမှာတော့မဘာသာကိုဖွဲ့စည်းကမွတ်စလင်စန့်ကျင်ရေးတိုးလှုပ်ခဲ့တာမှာ2019ခုနှစ်ရိုဟင်ဂျာအကြမ်းဖက်မှုဖြစ်စဉ်မတိုင်ခင်မှာတော့နိုင်ငံတော်တန်ခါနာရီကအဖွဲ့ကဥဝေရသူကိုတရားဟောပိတ်ပင်ခွင့်ပေးလုပ်ခဲ့တယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။အခုအစိုးရတန်ခါအဖွဲ့ကြီးရဲ့အရေးယူမှုခံရပေမဲ့2019ခုနှစ်တည်းရိုဟင်ဂျာတွေပေါ်မှာလူစုလူဝေးလိုက်တပ်ဖြတ်နှင်းဆဲမှုတွေမတိုင်ခင်နဲ့နောက်ပိုင်းမှာလဲဥဝေရသူအနေနဲ့မွတ်စလင်အမုန်းတရားဖြန့်ချိမှုတွေကိုအတားအဆီးမရှိရခိုင်ပြည်နယ်ထိပါသွားပြီးတော့ပြောင်းဆက်လုပ်နေနိုင်ခဲ့လို့ဆောင်းပါးရှင်တွေကဆက်ပြီးတော့ထောက်ပြထားပါတယ်ရှင
်။မေလ30ရက်နေ့ထက် Washington Post သတင်းစာမှာတော့ကမ္ဘာပံအနေနဲ့မြန်မာနိုင်ငံကလူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုကိုသွားချီးမြှောက်နေတယ်ဆိုတဲ့ကောင်းစင်နဲ့ရခိုင်မှာဒေါ်လာသန်း100ဖွံ့ဖြိုးရေးစီမံကိန်းလှုပ်ပေးဖို့ရှိနေတာကိုဝေဖန်လိုက်ပါတယ်။ဆောင်းပါရှင်အဇီမ်အစ္စရာဟင်ကဒီကမ္ဘာပံစီမံကိန်းရဲ့ရည်ရွယ်ချက်ကမကြာခင်ကရိုဟင်ဂျာမွတ်စလင်တွေအစုလိုက်တုတ်တင်ရှင်းလင်းခံရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးလုပ်ငန်းအသေးစားတွေအတွက်ငွေချေးဖို့ဖြစ်တယ်လို့ဆိုပါတယ်။အခုလိုကူညီတာကရည်ရွယ်ချက်ကောင်းနိုင်ပေမဲ့ဒေတာရင်းက NGO တွေကတော့ဒီဒေတာရင်းလူသားချင်းစာနာမှုဆိုင်ရာတည်ထနာတက်နေခြင်းအထူးသဖြင့်ထပ်ပြေးသွားခဲ့ရတဲ့ရိုဟင်ဂျာတသန်းခန့်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကပြန်မလာနိုင်သေးခြင်းကန့်သက်ချက်မထားဘဲပေးတာဖြစ်နေတယ်လို့ဝေဖန်နေကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ဒါအပြင်ဒီဒုက္ခသည်တွေအရင်နေခဲ့တဲ့နေရာတွေမှာအစာထုတ်ဝင်ရောက်နေထိုင်ဖို့အစီအစဉ်တွေရှိနေပြီးအခုလိုဒုက္ခသည်တွေထပ်ပြေးသွားတဲ့အထိလွတ်ဆောင်ခဲ့တဲ့သူတွေကနေနေရာချပေးစီစဉ်နေတာတွေကိုသွားကူညီပေးတယ်လို့ဖြစ်နေတယ်လို့လည်းဝေဖန်ထားပါတယ်။ဒါကြောင့်အခုလိုရခိုင်ပြည်နယ်မှာသွားပေးမဲ့အစာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာပြည့်ချက်ပြည့်ရိခါမဖူမလုံနဲ့ဒုက္ခရောက်နေကြတဲ့ဒုက္ခသည်တွေအတွက်သာပုံမူကူညီပေးတင်တာအပြင်ဒီဒုက္ခသည်တွေပြန်လာနိုင်ရေးဆွဲဆောင်ပေးတဲ့အနေနဲ့မြန်မာစိုးရဘက်ကရိုဟင်ဂျာတွေရဲ့တရားဝင်ခွင့်ရအပြည့်အဝပေးလာအောင်စီယုံဖီယာပေးတဲ့လုပ်ငန်းတွေပါသုံးတင်တယ်လို့ဆောင်းပါရှင်ကထောက်ပြထားပါတယ်ခင်ဗျ
ကွယ်လွန်သူထိုင်ပြီးအကြံပေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးကိုမြမတက်မတော်ခေါင်းဆောင်နောက်ဆုံးကာရဝါပြုဆိုတဲ့ခေါင်းစဉ်နဲ့ဒီ Nation သတင်းစာမှာရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုပြောပြချင်ပါတယ်ဆောင်ပါရှင်ဂျက်ထရာပွန်စီနာဝွန်ကမြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာကွယ်လွန်သူဗိုလ်ချုပ်ကြီးပရန်ဒီနက်စလန်နွန်ဒါကိုနောက်ဆုံးကာရဝပြုဖို့တောက်ကြနေကထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်ကိုရောက်လာကြောင်းနဲ့အစချီပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဝမ်းနဲ့မှတ်တမ်းမှာလက်မှတ်ရေးထိုးပြီးတဲ့နောက်ဝန်ကြီးချုပ်ဟောင်းရဲ့ရုပ်ကလပ်ကိုတွားရောက်ကာရဝပြုပါတယ်ဗိုလ်ချုပ်ကြီးဟာသူ့အတွက်ဖခင်တပွဲဖြစ်ခဲ့ကြောင်းနဲ့သူကွယ်လွန်သွားတာဟာအဖေရင်တယောက်ကိုဆုံရှုံရတယ်လို့ခံစားရတဲ့အကြောင်းသတင်းတောက်တွေကိုပြောပါတယ်။ဗိုလ်ချုပ်ကြီးက2012ခုနှစ်မှာကွယ်လွန်သွားပြီဖြစ်တဲ့ကျွန်တော်အဖေထက်တစ်နှစ်ပဲငယ်ပါတယ်။2012ခုနှစ်မှာကျွန်တော်လက်ရှိအာနာစာယူချိန်ကစပြီးသူ့ကိုပထမဆုံးတွေ့ခဲ့တာပါလို့သူကပြောပါတယ်။သူ့အိမ်ကိုတကားမရှိဒါမရှိဝင်းထွက်ခွင့်ပြုထားတဲ့ဗိုလ်ချုပ်ကြီးဘရမ်ကိုထိုင်းကိုရောက်တိုင်းသူကလည်းဂါရဝပြုနှုတ်ဆက်လေးရှိတဲ့အကြောင်းဗိုလ်ချုပ်မှုကြီးကပြောပါတယ်။သူတို့ဆုံကြပြီဆိုဗိုလ်ချုပ်ကြီးကသူဖြတ်သွန်းခဲ့တဲ့စီရင်တဲ့နိုင်ငံရေးအတွေ့အကြုံတွေကိုပြောပြလေးရှိသလိုအကြံကောင်းညံကောင်းတွေပေးလေးရှိတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။နိုင်ငံတိုင်းမှာကိုယ်ပိုင်ဒီမိုကရေစီလမ်းကြောင်းတွေရှိကြတာကိုသိတတ်ရမှာဖြစ်ပြီးအမိမြေအတွက်ပြန်လည်ပေးဆပ်ရမယ့်အကြောင်းအမိမြေပေါ်ကျေးဇူးမသိတတ်သူတွေဟာတိုင်းပြည်ကိုတစ္ဆာဖောက်သူတွေသာဖြစ်တဲ့အကြောင်းဗိုလ်ချုပ်ကြီးဘရမ်ကသူ့ကိုပြောခဲ့တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံလိုပဲစိုက်ပျိုးရေးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံဟာလည်းဒီစိုက်ပျိုးရေးလုပ်ငန်းကိုအခြေခံပြီးဆင်းရဲမွဲတေမှုကိုဖြေရှင်းသင့်တယ်လို့လည်းပြောခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ခေါင်းဆောင်ကောင်းတစ်ယောက်ဟာလက်အောက်ငယ်သားတွေအတွက်စံပြနမူနာကောင်းတစ်ယောက်ဖြစ်တဲ့လို့တခြားသူတွေအပေါ်မှာလည်းလေးစားမှုတရားမျှတမှုတွေနဲ့သာဆက်ဆံသင့်တယ်လို့လည်းပြောခဲ့တဲ့အကြောင်းနဲ့သူ့အနေနဲ့ကိုယ့်ကိုယ်ကိုယုံကြည်ချက်အပြည့်နဲ့ရှောက်လန်းနိုင်ဖို့အထောက်အကူဖြစ်စေတဲ့ကွယ်လွန်သူဗိုလ်ချုပ်ကြီးဘရမ်ရဲ့အကြံပေးတင်ကြားမှုတွေကိုအမြဲလိုက်နာကြင်ကြံပါတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့တဲ့အကြောင်းရေးသားထားတဲ့သတင်းကိုတော့ The Nation သတင်းစာမှဖတ်ရှုနိုင်ပါတယ်ရှင
် VOA စနေနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Area အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်။ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
Money burns a hole in someone's pocket
ဖြစ်ပါတယ်။စာလုံးပေါင်းကMONEY money ကငွေပိုက်ဆံ BURNS burns ကဒီနေရာမှာကြိယာဖြစ်သုံးထားပြီးတော့လောင်နာ A ကတခု HOLE hole ကအပေါက်ဆိုတော့ a hole ကအပေါက်တခု IN ကအထည် SOMEONE apostrophe S someone's ကတူတယောက် ePOCKET pocket ကအဲဆိုတော့ someone's pocket ဆိုရင်တူတယောက်ဤအဲလို့ဒီပြရပါတယ်။ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အခြေပေကတော့သူ့ရဲ့အိတ်ထဲမှာမီးလောင်တယ်လို့ပဲအပေါက်တစ်ခုရှိနေတယ်ဆိုတာပါပဲ။ idiom အခြေပေကတော့လူမိုက်နဲ့ငွေအတူမနေဆိုသလိုလက်ထဲငွေကလေးရတာနဲ့သုံးဘူလောက်ပဲရှိနေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မီးလိုလောင်ပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့တယ်လို့ပါပဲပက်ဆန်သုံးဖို့လက်ကိုရားနေတဲ့သဘောမျိုးပေါ့ငွေလေးရမယ်မကြမ်းနဲ့သုံးဖို့ပဲပြင်နေတဲ့လူစုစုဆောင်းဆောင်းမရှိပဲအသုံးလွေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John can't seem to save anything money burns a holeIn his pocket.
John ha, susu song song, ba ma ma shi bu. Ngwe go ya ra ne, tong bo lao pe, chi ni ra phit de lu de be ya ba de. Upma go naw ta khaw na sin chi cha ya aw.
John can't seem to save anything. Money burns a hole in his pocket.
Ngwe go susu song song ma shi bu. Ya ra ne, tong bo lao pe, chi ni de lu myo su yin, be lu pyo ma le.
Money burns a hole.In his pocket.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အ American style English သင်ခန်းစာကိုဒေါ်လာလက်တန်စီစဉ်ပို့ချပေးသွားတာပါ။အခုအမျိုးသမီးကန္တာကိုနှာစင်ချအားပါမယ်ရှင်။မြန်မာနယ်ပေါ်အမေရိကန်နိုင်ငံသူဒုတိယဗိုလ်မှူးကြီးပါမောက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ဟာဝိုင်းအခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာ28နှစ်တာဝန်ထမ်းဆောင်ခဲ့ပြီးအခုစစ်တပ်ကနေအနားယူသွားပါပြီ။သူရစစ်မှုရမ်းသက်တလျှောက်အမျိုးသမီးလည်းဖြစ်အာရှအနွယ်ဘွားလည်းဖြစ်တဲ့အပြင်အသက်ငယ်ငယ်နဲ့အမေရိကန်တပ်ထဲခေါင်းဆောင်တစ်ယောက်ဖြစ်ရပ်တည်နိုင်အောင်ဘလို့ကြိုးပမ်းခဲ့ရသလဲဆိုတာတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ပမကဝန်ဘက်ကအမေရိကန်အရန်ကာကွယ်တပ်ဒုတိယဗိုလ်မှူးကြီးဖြစ်မှာဒီအမေရိကန်စစ်တပ်မှာ1989ခုနှစ်ကစခဲ့ပြီးတော့ပေါ့နော်နှစ်ပေါင်း28နှစ်အကြာမှာအနာယူလိုက်ပြီးတဲ့အခါမှာခုပြန်ပြောင်းပြီးတော့ပေါ့နော်ကြည့်တဲ့အခါမှာဖြတ်တန်းလာတဲ့နှစ်ပေါင်း28နှစ်မှာအမှတ်တရလေးတွေရှိရင်ပေါ့နော်ကျမတို့ကိုမျှဝေစေချင်ပါတယ်မင်းမရတဲ့ဟာလေးတွေပေါ့နော
်ကျမပထမဆုံးစရမယ်ဆိုလို့ရှိရင်ဒီမင်းမရတဲ့ဟိုအတွေ့အကြုံလေးတွေပေါ့နော်စရတော့ဒုဗိုလ်အနေနဲ့စရတယ်အဲ့ဒီလူတိုင်းကတော့ officer ဖြစ်တယ်ဆိုတာနဲ့ပဲစစ်ဗိုလ်တွေကတော့အများသောအဖြစ်ပထမဆုံးဒုဗိုလ်နဲ့တွေ့ကြုံလာတဲ့အဖြစ်ပြက်တွေကိုတုံတောင်အများရမှတ်မိပါတယ်ကျမလည်းဒီတိုင်းပါပဲကျမကဒုဗိုလ်နဲ့ပထမဆုံးကျမက platoon leader တက်စုမှုဖြစ်တယ်အဲ့ဒီမှာကျမရဲ့ platoon ကစီစံတွေကိုပါလဲ transport လုပ်ရတဲ့ unit ဖြစ်တယ်အဲ့ဒါကျမအဲ့ဒီ second lieutenant ဖြစ်လာတဲ့အခါမှာကျမ22နှစ် 23 နှစ်လောက်ပဲရှိသေးတယ်ကျမတွေက platoon မှာလူတွေအားလုံးကလည်းကျမတွေပဲကြီးနေကျမအငယ်ပိုင်းမှာပေါ့နော်ရောက်သွားတယ်အဲ့ဒီအချိန်မှာအမျိုးသမီးလည်းဖြစ်တယ်အာရှအမျိုးသမီးလည်းဖြစ်တယ်ဆိုတော့သူတို့တွေကကျမဝင်သွားတဲ့အခါမှာသူတို့ကြည့်တာပေါ့နော်သူကဗာများတက်လို့တို့လာပြီးတော့ပါလေတက်စုမှုဒါလုတာလဲပေါ့နော်လူကလည်းငယ်တယ်တိတ်ပြီးတော့အတွေ့အကြုံရှိတယ်အဲ့အဲ့ချိန်မှာကျမအုပ်ချုပ်ဘူးတဲ့လူတွေကကျမအရွယ်တွေနဲ့ပဲအုပ်ချုပ်ဘူးသွားတယ်အခါမှဒီလိုမျိုးလူကြီးတွေကျမရဲ့ platoon sergeant ဆိုလို့ရှိရင်သူကကျမအဖေအသက်
ဟုတ်ကဲ
့နော်ကျမရဲ့အားလုံးစာချင်တွေအားလုံးကလည်းသူတို့တွေကကျမရဲ့အသက်ကြီးတယ်အနည်းဆုံး25ကျော်ကျော်တွေကျမ22 23နဲ့သွားပြီးသူတို့ရဲ့အုပ်ချုပ်တဲ့တက်စုမှုဖြစ်သွားတာဆိုတော့အများအားသူတို့စမ်းတာပေါ့နော်မကြခင်ပဲကျမအဲ့ဒီအချိန်မှာဖြစ်တဲ့အခါမှာကျမရောက်သွားတဲ့အခါမှာကျမတို့ကဗာလေပထမ Iraq War ဖြစ်သွားတယ
်
အဲ့ဒီအချိန်မှာကျမရဲ့တက်ခွဲရပေါ့နော်ကျမတက်စုတဲမှာလေးတက်စုကတက်ခွဲတစ်ခုဆိုကျမတို့တက်ခွဲတစ်ခုလုံးအဲ့ဒီဥစ္စာပါပြီးတော့ကြီးစံတွေကို truck တွေထည့်ထည့်ပြီးတော့လေ Iraq တွားဖို့အတွက်ကိုလှုပ်ရအောင်အဲ့လှုပ်တဲ့အချိန်မှာကျမတို့အဲ့ဒါ Arizona မှာရောက်သွားတယ
်
Arizona မှာရောက်တဲ့အခါမှာကျမကတက်စုမှုအဲ့ကျမတို့မှာလေးတက်စုရှိတာပေါ့နော်အဲ့ဒီဥစ္စာလေးတက်စုဖွဲ့ဒီအောက်ထဲမှာကျမတယောက်တည်းအမျိုးသမီးတက်စုမှုအဲ့ဒီအချိန်မှာကျမကလည်းအုပ်ချုပ်မှုကိုသင်နေတုံးပေါ့နော်အဲ့ဒါနဲ့ပဲပါသွားတယ်ပါသွားတဲ့အခါမှာကျမစဉ်းစားရတယ်ငါဘယ်လိုလုပ်ကျမကိုလေးစားအောင်ကျမခိုင်းတဲ့ဥစ္စာကိုအသေးချာလုပ်အောင်လုပ်ရမလဲလို့ဆိုကျမနည်းနည်းဒီအချိန်မှာ learning အခြေအနေပေါ့နော်ဖြစ်တာပေါ့အဲ့လေရောက်လေရောက်သွားကျမတို့ကမနေ့ကျလာလို့ရှိရင်3နာရီထားပြီးတော့ဒီဥစ္စာလုပ်ပါဘာလို့ဆိုအဲရဇူနာမှာဆိုအရန်ပူတယ
်
ဆိုနေမထွက်ခင်ရကျမတို့အားလုံးပြအောင်လုပ်9နာရီလောက်3နာရီကစတယ်ဆိုလို့ချင်းကျမတို့10နာရီလောက်မှဆိုအရန်ပြန်မှလာပြီအဲ့ဒီချိန်မှလေနောက်ပြီးတော့လေကျမကိုနိုင်ကလည်းကျမကတက်စုမှုဆိုတော့ကျမရဲ့လူတွေရဲ့လိုအပ်တဲ့ပစ္စည်းကိရာတွေသူတို့အတွက်ပါလေ resources တွေအားလုံးနောက်ပြီး safety လည်းအရန်အရေးကြီးတယ်ဘာလို့ဆိုဒီဥစ္စာတွေကlife ammunition လေကျမတို့ကိုင်းနေတာတခုခုဟိုမတော်တဆပောက်ကွေးနိုင်တယ်ဆိုတော့လေအဲ့ဒါအရန်အရေးကြီးဆိုတော့ဆိုလို့ရှိရင်ကျမဒီဥစ္စာကို manage လုပ်ရတာပေါ့နော်အားလုံး manage လုပ်တဲ့အခါမှာအားလုံးကျမဒီဥစ္စာ supply တွေ logistic တွေအားလုံးပြီးသွားရင်ကျမကိုယ်၌ဝင်ပြီးတော့ဒီဥစ္စာတွေကိုရွှေ့တာကျမကကြတော့အဲ့ဒီအချိန်မှာကျမလူအသေးဆုံ
း
ဆိုအဲ့ဒီဥစ္စာလုပ်ဖို့အတွက်ကကျမရဲ့တာဝန်တွေတခြားလူထင်းနဲ့ပတ်သက်တဲ့တာဝန်တွေအလုံးပြီးသွားရင်ကျမလည်းသူတို့လိုပဲသွားပြီးတော့လေစီစံနေတည်ပေးတယ
်
တည်ပေးတဲ့အခါကျတော့သူတို့ရဲ့ respect ပေါ့နော်နည်းနည်းလေးရလာတယ
်
ဒါပေမဲ့တခုကအရန်ဟွန်နေဖြစ်သွားတာကသူတို့ရဲ့လေးစားမှုရပါတာကျမတို့တနေ့မနေ့ကျလာလို့ချင်းကျမတို့မထွက်ခင်ကျမရဲ့ mess officer ကိုပြောတယ်ကျမတို့စင်နိုင်ကြရင်မနေ့ရရမယ်ဘာလို့လဲဆိုကျမတို့လူတွေကအရန်ပင်ပန်းနေအဲ့ဒါဆို9နာရီလောက်လှုပ်ထားပြီးပြီလေဆိုတနေ့လဲကြလဲကြအဲ့အစားစာမရောက်လာဘူး မရလာတဲ့နဲ့ကျမချက်ချင်းအလုံးရပ်လိုက်တယ်။ဘာလို့လဲဆိုတော့ရမ်းမောလာတဲ့အခါရမ်းပြန်မလာတဲ့အခါကျတော့သူတို့ဒီဥစ္စာလုပ်လို့ရှိရင်ရမ်းအန်တရရှိတယ်။အစားအစာလည်းမရှိဘူးဆိုတော့ကျမရပ်လိုက်တယ်။အေးရပ်လိုက်တဲ့အချိန်မှာကျမတက်ခွင့်မှာခေါ် သူတို့ဘာရစ်ကယူရမယ်ပေါ့နော်ကျမပြောနေတာဒီဥစ္စာတကယ်အန်တရာယ်ရှိတဲ့ဥစ္စာဆိုတော့သူကဟိုရေးခိုင်းတဲ့ကြာဆိုမရေးတော့ဘူးနေတဲ့ခါကျသူရေးတော့မှကျမဒီဥစ္စာလူတွေပြန်ပြီးတော့လေလောက်ခိုင်းမှာပေါ့နော်အဲ့ဒီဥစ္စာကျမရဲ့
illegal orders ကို light နာလို့မရဘူး illegal order ကို light နာလို့ရှင်ကျမတခုခုပြောလို့ရှိတယ်ကျမပဲကောင်းပြန်ခံတယ်သူကပြောကျမကိုဟိုက order လုတ်တာပါလို့ကျမပြန်ပြောလို့မရဘူးဒီဥစ္စာနင်က illegal order ဖြစ်တာနဲ့ဒီဥစ္စာ dangerous order ဖြစ်တာနဲ့ဘာကြောင့်လုတ်တာလဲဆိုကျမတို့အဲ့ဒါရှိတယ်ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျမတို့ decision ကျမတို့အရင် decision making ကအရင်ရေးကြီးတာပဲ US Army တဲ့မှာကျမတို့ training မှာလည်း decision making အများကြီးသင်တာပေးတယ်လေဒါလို့လဲဆိုတော့တိုက်ပွဲတစ်ခုဖြစ်လာလို့ရှင်ကျမတို့အများကြီး decision အများကြီးလုပ်ရတယ်အဲ့ဒီအချိန်မှာငငယ်တွေကဒီ decision making practice ကိုမရှိလာဘူးဆိုလို့ရှင်တိုက်ပွဲဖြစ်တဲ့အချိန်မှာလုပ်တဲ့ decision မှန်ရင်မှမှန်တော့မယ်ဆိုတော့ကျမတို့ငငယ်တွေက decision making
ဟုတ်ပါလေ practice လေးပြီးတာတယ်ဟုတ်ကဲ့အခုတော့သင်လဲသင်တာပြီးပါတယ်ဟုတ်ကဲ့မှန်ကန်တော့ဆုံးဖြတ်ချက်ချဖို့ပေါ့နော်မှန်ကန်တဲ့ဆုံးဖြတ်ချက်ချတဲ့နေရာမှာလေတွေးခေါ်မျှော်မြင်မှုမှန်ဖို့ပေါ့နော်ဟုတ်တယ်ဟုတ်ကဲ့
ကျမတို့ကလီဒါရှစ်စတဒီမှာဆိုအများကြီးပြောတယ်The best leaders are those people don't even know they're being led ဟုတ်တာပေါ့ဆိုဘာမှလို့ပြောရမလဲလို့ရှင် အကောင်းဆုံးခေါင်းဆောင်ဟာပေါ့နော်လူတွေကသူ့ကိုခေါင်းဆောင်နေတယ်လို့တောင်မှမထင်လိုက်ရဘူးလူတွေကသူ့ပိုင်သူလိုက်ပြီးတော့သူတို့ပိုင်သူလှုပ်သွားတယ်ခေါင်းဆောင်ကဒီမှာရှေ့ကနေအော်ဟစ်နေစရာမလိုတော့ဘူးသူတို့ပိုင်သူတို့သူ့အလိုလိုနဲ့လိုက်သွားတဲ့ဥစ္စာခေါင်းဆောင်အကောင်းဆုံးပဲလို့ကျွန်တော်တို့ leadership study မှာအများအားပြောပါတယ်တနည်းအားဖြင့်တော့ခေါင်းဆောင်နဲ့လူကရှေ့ကနေငါခေါင်းဆောင်ပဲဟေးလို့ဆိုပြီးတော့မောင်မောင်မမနဲ့ဟိုလာအမိတ်ပေးပြောမယ့်အစားညီညီတာတာနဲ့
ကိုရင်းစာပြီးတော့ပေါ့နော်အဲ့လိုမျိုးသူတို့လှုပ်ချင်အောင်ပြောလာတဲ့ခါကျတော့လှုပ်ရတဲ့ဒီကလည်းအမိတ်ပေးလို့လှုပ်ရတဲ့တောင်သူတို့ခံစားတာဟုတ်ကဲ့ဒီကံပဲနဲ့ပတ်ရက်ကောဇေတောင်းလက်ဆာတူမိတ်တလလလာတန်စီစဉ်ထုတ်လွှင့်ပေးတဲ့အမျိုးသမီးဌာနကိုအပတ်စဉ်တောက်ကြနေတိုင်းမှာအသစ်နားဆင်နိုင်ပြီးပြန်လဲထုတ်လွှင့်ချက်ကိုအခုလိုစနေမနက်ခင်းမှာနားဆင်နိုင်ပါတယ်အခုဆက်ပြီ
မျိုးတုံးပြောက်ကွယ်မဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့ဇီဝမျိုးစိတ်ပေါင်းကကမ္ဘာတစ်လောမှာတပန်းလောက်ရှိနေပြီးမြန်မာနိုင်ငံမှာတော့300ကျော်ရှိနေပါတယ်။ဒီအန်ဒီဟာလူသားတွေကြောင့်ဖြစ်လာရတယ်ဆိုတာနဲ့ဘလို့ကောက်ွယ်နိုင်နေဆိုတော့ကိုဒီတစ်ပတ်မှာပြောပြပါမယ်။လက်ရှိကမ္ဘာပေါ်မှာအပင်နဲ့သရဝမျိုးစိတ်ပေါင်း8000ရှိနေပြီးလူတွေရဲ့အပြုတ်မှုကြောင့်မျိုးတုံးမဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့မျိုးစိတ်ပေါင်းကတပန်းလောက်ရှိတယ်လို့ကုလသမဂ္ဂရဲ့ခုနှစ်ကြိမ်မြောက် IPBS ဇီဝမျိုးကွင်းနဲ့ဂင်းရစနစ်ဆိုင်ရာသိပ္ပံမူဝါဒရေးရာနိုင်ငံတကာညီလာခံမှာ2019မေလ6ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတရိပ်ပေးလိုက်ပါတယ်။ဒီကမ္ဘာလုံးတိုင်းတာနဲ့အပင်နဲ့သရဝမျိုးစိတ်တွေအခုလိုအစုလိုက်ပြုံလိုက်မျိုးတုံးမဲ့ဖြစ်ရဟာလူသမိုင်းမှာတစ်ခါမှမကြုံဘူးသေးတဲ့အခြေအနေမျိုးလို့နိုင်ငံတကာသုတေသီ450ရေးသားတဲ့စာမျက်နှာ1800ပါအစီရင်ခံစာမှာဖော်ပြထားတာပါမျိုးတုံးမဲ့နှုံးကလည်းလွန်ခဲ့တဲ့နှစ်တန်းပေါင်း10တန်းလောက်ကနေရှင်းရင်အဆပေါင်းထောင်ချီပြီးမြန်ဖို့ရှိတယ်လို့ဆိုပါတယ်အခုလိုဖြစ်လာတာဟာလူသားတွေကြောင့်ဖြစ်ပါတယ်ပင်လယ်သမုဒ္ဒရာကိုပါညင်ညမ်းစေတဲ့ဆွန့်ပစ်ပစ္စည်းတွေကိုလက်လွတ်စပယ်ဆွန့်ပစ်တာငါးအလွန်အကျွံဖန်တာတရားမဲ့တိတ်ခုတ်တာစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးတွေအတွက်ညီရချက်ထွင်တာတွေလို့လူသားတွေရဲ့လူရကြောင့်ပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတွေကိုလက်တွေ့ခံစားနေကြရတာဖြစ်ပါတယ်။ဒါကြောင့်အပင်တွေတံဝါးတွေနဲ့မကပဲသူတို့ရဲ့ဇီဝဂေဟစနစ်တွေပင်လယ်သမုဒ္ဒရာနဲ့မြေပြင်တွေဝေဟင်တွေအပါအဝင်တဘာဝပတ်ဝန်းကျင်ကိုပါဆုပ်ယုပ်ပျက်စီးလာနေတာဖြစ်ပြီးတဘာဝတောရိုင်းတရိษံနဲ့အပင်တွေမျိုးတုံးနဲ့အန်ဒီကာဝယ်ရေးကိုချက်ချင်းအရေးယူလှုပ်ဆောင်ဖို့ IPBS အကြီးအကဲရောဘတ်ဝတ်ဆန်ကပြောပါတယ်
We've lost much of our native forest, much of our.
ကျွန်တော်တို့ရဲ့ဌာနေတည်တော်တွေစိတ်မြေတွေပြုံတီးပျောက်ွယ်ကုန်တာဟာဇီဝမျိုးကွဲတွေအပေါ်တည်ရောက်မှုတိတ်ကိုကြီးမားတဲ့အတွက်ဒီပြဿနာကိုဥရုယာသည်ပြဿနာနီးတူအရေးတကြီးရှေ့တန်းတင်ဖြေရှင်းဖို့လိုပါတယ်။ဒါဟာသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတသက်မဟုတ်ပဲဇီဝရေးဖွံ့ဖြိုးရေးလုံခြုံရေးလူမှုရေးလူ့ကျင့်ဝတ်နဲ့သိခါပိုင်းဆိုင်ရာပြဿနာလည်းဖြစ်နေတာမို့အခုချက်ချင်းအရေးယူဆောင်ရွက်ဖို့အချိန်ရောက်နေပါပြီ။
တိုက်ခရ1900လောက်ကစပြီးကမ္ဘာမြေပြင်မှာရှင်သန်ပေါက်ဖွားကြတဲ့မျိုးစိတ်တွေကအနည်းဆုံးရာခိုင်နှုန်း20လောက်နဲ့ကုန်းလင်ရေနေသရဝမျိုးစိတ်တွေရဲ့ရာနှုန်း40ကျော်ဟာမျိုးတုံးပြောက်ကွယ်ခဲ့ရတယ်လို့ရေနေသရဝ3ပုံ2ပုံကျော်ဟာလည်းမျိုးတုံးနဲ့အန်ဒီနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အာရှဒေသတစ်လုံးမှာမျိုးတုံးပြောက်ကွယ်လို့နီးမျိုးစိတ်ပေါင်း9000ကျော်ရှိတဲ့ထဲကမဲခေါင်ဒေသမှာပြောက်ကွယ်လို့မျိုးစိတ်ပေါင်းက900လောက်ရှိနေတယ်လို့မြန်မာနိုင်ငံတနိုင်ငံတည်းမှာလည်းမျိုးစိတ်ပေါင်း331မျိုးအတွက်အန်ဒီယရှိနေတယ်လို့ဆွစ်ဇာလန်အခြေစိုက် IUCN သဘာဝတောရိုင်းထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကမတ်လထဲမှာပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အခုလိုအပင်တွေသရဝါတွေမျိုးတုံးကွယ်ပြောက်မယ်အန်ဒီယကိုကာကွယ်ဖို့အတွက်သူတို့မှီတင်းနေထိုင်တဲ့ရေမြေလေအနေထားတွေမပြောက်ကွယ်အောင်လူတွေကပဲလှုံ့ဆော်ပေးရမှာဖြစ်ကြောင်းသဘာဝဝန်ကျင်အင်ဂျင်နီယာတော်အေးအေးကြီးကပြောပါတယ
်အဓိကကတော့တရဝါရင်းနှိမ့်ချင်းနေထိုင်တဲ့ရင်းမြေလေးအနေထားတွေကိုမပြောက်ပြဲဘူးဆိုလို့ရှိရင်တရဝါရင်းရဲ့ဆက်လက်တည်ရှိမှုမှဖြစ်တယ်သူတို့လိုအပ်တဲ့အခြေအနေမှမရတော့ဘူးဆိုရင်သူတို့ကတဘာဝရဲ့သဘောတရားအရာပြောက်ကွယ်သွားမှဖြစ်ပါတယ်အဲ့ဒါကြောင့်မလို့တဘာပေါင်းရင်အင်ဂျင်နီယာတွေဒုက္ခပေဒအစီဝပေဒပညာရှင်တွေသူတို့အားလုံးကတကယ်တကယ်တော့သူတို့ကိုအပိုင်းစီတယောက်ချင်းတယောက်ချင်းချင်းကလည်းတဘာပေါင်းရင်ထင်းထင်းမှလိုအပ်တာပါပဲအဲ့ဒါနဲ့ပူးပေါင်းပြီးတော့ရေတို့မရှိမနဲ့ရေရှိကိုဘယ်လိုလုပ်မလဲစပြီးတော့လုပ်တင်ပါတယ
်ရေရှိအတွက်ဇီဝမျိုးစိတ်တွေအစုလိုက်ပြုံလိုက်မျိုးတုံးနဲ့အန်ဒီကိုဖြည့်ရှင်းဖို့အတွက်လူမှုအဖွဲ့အစည်းလိုက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းလိုအပ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့ရာသီဥတုဒဏ်ကိုထူးထူးကဲကဲခံစားနေရတဲ့မြန်မာနိုင်ငံမှာဆိုအခုချိန်ဟာမီးနီပြအချက်ပေးတဲ့အချိန်မျိုးရောက်နေပြီလို့ဆိုပါတယ်။မြေအောင်ရေကိုအဆမတန်ထုတ်ပြီးသုံးနေကြသလိုရေကြိုးရေတွေမှာဆန်းငံရေတွေဝင်နေပြီးမြေပေါ်ရေတွေကလည်းလုပ်ငန်းကြောင်ပါဝင်အကြောင်းအမျိုးမျိုးကြောင့်ညဉ့်ဉန်းနေတဲ့အတွက်တောက်သုံးရေပြဿနာရှိလာနိုင်တယ်လို့ပြောပါတယ်။
လူကြီးရလည်းများလာတယ်တောက်ရီတုံးရီရဲ့လိုအပ်ချက်ကလည်းများလာတယ်အလွယ်တကူမြစ်တီချောင်းရဲ့ရည်တွေကိုမရတဲ့အခါမှာမြေအောက်ရည်တွေထွက်ထဲတုံးရီမြေအောက်ရည်ကဘာနဲ့တူလဲဆိုဘန်တိုင်းထဲကနေငွေကိုထုတ်သုံးတယ်လို့ပဲဆိုထားတယ်ငွေကိုအဲ့ဒီအခါမှာမြေကျွန်းလာဖြစ်နေဒါလည်းမကြသေးဘူးရန်ကုန်မြို့မှာတော့မှာအခုဆိုလို့ရှိရင်မြို့လေကောင်တချို့နေရာတွေမှာတော့မှာဆိုင်းရည်စိတ်ဝင်ခြင်းဖြစ်နေတယ်ရည်ကြိုးကသဘာဝပြတ်သွားတာပေါ့နော်ရာသီဥတုကလည်းပူပြင်းတဲ့အကြောင်းလည်းမြစ်တီချောင်းရည်ကလည်းခန်းလာတယ်ရှိတဲ့မြစ်တွေချောင်းနေတယ်မှာလေဒီဝဲလုံငန်းတွေကမြို့မြို့များလာတော့အဲ့ဒီကအမြင့်အကြီးတွေကလည်းဒီတိုင်းပဲစွန့်ချလိုက်တယ်လူတွေကအရင်ကဆိတ်ချချက်နဲ့တောက်တိုင်နဲ့ရေတွေကမတောက်နိုင်တော့တောက်တော်လေအမြင်တွေဖြစ်နေတာရေကတချီချီဖြည်းဖြည်းနဲ့ရှားလာတယ်အဲ့တော့ရေအရင်အမြင့်ကိုလည်းထိန်းသိမ်းရမယ်ရေအရေးတက်ကိုလည်းထိန်းသိမ်းရမယ်အေးရဝင်းကြီးကြီးဆိုတော့အရင်နဲ့မတူတော့တာလူတွေတိပါလားရိုးရိုးရက်ွက်ထဲမှာရေပိုက်ကလေးကရေစိမ့်ပေါက်နေတာအစရေစိမ့်ပေါက်တာလေးကတနည်းနဲ့မှတကားလည်းမပြောင်းများစွာဖြစ်သွားတယ်အဲ့ဒီရအလကားကြီးဖြစ်သွားတာလေအဲ့လိုမျိုးဖြစ်နေတော့ထက်ထက်ထနေပြီးတော့ဆစ်ဆစ်စီစီနဲ့လုံးမှာပဲရေရှားပြီးပြဿနာဖြစ်တာလူတွေငှက်ကြတာကြီးတော့ခရင်ဖြစ်ရတာရင်ဖြစ်ရတာအမျိုးတွေမဖြစ်မှန
်းဒါအပြင်ရေမြေတောတောင်တွေကိုအရေးကြီးထိမ့်သိမ့်ချရင်အတွက်ပြည်သူတွေကိုအသိပညာဖြန့်ဖြူးပေးဖို့ဂရုတစိုက်လှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ
်ဟိုငားတွေပါတွေကိုအပေါင်းသက်စီကြည့်ပြီးတော့ဖမ်းလိုက်တာမျိုးတစ်ပင်ပန်းတွေကိုတုံးရမယ်ပေါင်းသက်စီမျိုးကိုငားဖမ်းလို့ငားယူသွားတယ်ဆိုရင်ဒါကအရန်ကိုပညာပေးပိုင်းမှာအားနည်းနေတာပေါ့နော်ဓာတုပစ္စည်းတွေကိုမတုံးဆွဲတဲ့နဲ့အတိုင်းအတာနဲ့လေရရရင်းဒီမှာတုံးဆွဲလိုက်လို့ရှိရင်ဒါတော့ဘာဖြစ်လိုက်တာပဲလေတစ်ခုနဲ့တစ်ခုကဂီဂါစစ်ကဆက်ဆက်နေတယ်ဗမာပြည်မှာအဲ့လိုရအရန်အခုချိန်မှာအားနည်းနေတဲ့ခံကြတော့တောင်သူနဲ့မင်းကြီးသမားနဲ့အကုန်လုံးချမ်းမှာသူတို့မှာလိုချင်ပြည့်ချင်တင်သားသွားနေရမှာမတည်ဘူးဖြစ်နေတယ်အဲ့ဒီခါနည်းနည်းကွာဟမှုရှိနေတာပေါ့နော်ဥပမာတောင်သူတွေမှာတော့ပိုးသက်စီကိုသူတို့တုံးရင် AC ကတကယ်လို့အရေးပြားတဲ့ဝင်သွားလို့ရှိရင်ပြဿနာဖြစ်တော့မတိလို့တည်သွားတာမျိုးလည်းရှိတတ်ပါတော့။ဒါရဲ့လက်တွေ့ဖြစ်တယ်ပေါ့။အဲ့တော့ပညာပေးပိုင်းနဲ့လို့ရတယ်။ပညာပေးဆိုရင်ဒီတိုင်းပြလို့မရဘူး။ဌာနကိုရှိနေရမယ်ပေါ့နော်။အစိုးရပဲဦးစီးရမှာပဲ။သဘောပေါက်မှုချင်းချင်းနဲ့ပတ်သက်တဲ့အစိုးရကလည်းပညာပေးဌာနကိုရှိနေရမယ်လို့ဒါကိုအမြဲတမ်းလုပ်နေရမယ်။ဒါပညာပေးဘတ်ဂျက်ကိုထားထားရမယ်။နောက်တစ်ပိုင်းကတကယ်လို့ဖောက်ဖြစ်ရင်လည်းချီရောက်စွာအရေးကြီးမှုပေါ့နော်။ဒီတရားဥပဒေမှန်တိုင်းကလိုက်ဖို့လို့ရတယ်။
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်။တခင်မြို့သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုမနေ့ထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းကီလိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါရဲ့ရှင်။အခုစနေမနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမအီတန်စင်ပြောပြပေးပါမယ်ရှင
်။ Virginia Beach မြို့ Municipal ဆောင်းအောင်တခုမှာတနက်ပစ်ခတ်မှုတခုဖြစ်ပွားခဲ့ပြီးတော့လူ၁၂ယောက်သေဆုံးပြီးတော့၆ယောက်ဒဏ်ရာရရှိရလို့မြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်။တနက်သမားလိုတနက်ရရှိသူဟာသူ့ကိုယ်သူတက်တည်သွားတာလားရဲတွေကပစ်တက်လိုက်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တနက်ရရှိသူတနက်သမားဟာ Municipal မှာရေရှည်လောက်ကန်လာသူဝန်ထမ်းတယောက်ဖြစ်ပြီးတော့ခံပြင်းဒေါသထွက်နေသူတယောက်ဖြစ်တယ်လို့လည်းမြို့နယ်ရဲတပ်ဖွဲ့အကြီးအကဲ James Severa ကပြောပါတယ်။ Jason Timman သူတွေကမှအရေရရှိတယောက်ပါဝင်ပေမဲ့လည်းအသက်ရှင်တယ်လို့ပြောပါတယ်။ပစ်ခတ်မှုဖြစ်ပွားတဲ့နေရာဟာ Virginia Beach မြို့စီပင်လုပ်ငန်းဌာနတွေတည်ရှိနေတဲ့ municipal အဆောက်အအုံအမှတ်နှစ်ဖြစ်ပါတယ်။ဒီကနေ့ဟာ Virginia Beach တမိုင်းမှာအဆိုးရွားဆုံးနေ့တစ်နေ့ဖြစ်တယ်။ထိခိုက်ဒေဆုံးရသူတွေဟာသူတို့ရဲ့မိတ်ဆွေတွေ၊လူ့ဖော်ကိုင်ဘက်တွေအင်းကြီးချင်းတွေသာဖြစ်တယ်ဆိုပြီးတော့လည်းမြို့တော်ဝန် Bobby Dyer ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အဖြစ်ဖြစ်အသေးစိတ်ကိုတော့မသိရသေးပါဘူးရှင်။အမေရိကန်နိုင်ငံသားဝင်ကြီးအဖြစ်ပထမဆုံးအကြိမ်ဂျာမနီနိုင်ငံကိုသွားရောက်တဲ့ခီးစဉ်တွင်မှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကဂျာမနီဝင်ကြီးချုပ်အန်ဂလာမာကဲနဲ့ဘာလင်မြို့မှာတွေ့ဆုံခဲ့ပြီးတော့အီရန်နဲ့တရုတ်အရေးကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဟာဥရောပအပြင်ဘက်မှာဂျာမနီတက်အရေးပါတဲ့မိဖက်အဖြစ်ဆက်ရှိနေပေမဲ့အီရန်အရေးမှာအမေရိကန်ကနှုတ်ထွက်သွားပေမဲ့အီရန်နျူကလ িয়ার စာချုပ်ကိုဂျာမနီကဆက်လက်ထောက်ပံ့စေပေးလို့ပွန်ပီယိုနဲ့မတွေ့ဆုံခဲ့မှာအန်ဂလာမာကဲကတိကျတသားပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတကမက္ဆီကိုသွင်းကုန်ရေးပေါ်မှာအခွင့်ချမှတ်မယ်လို့ချိန်ချောက်တဲ့ပေါ်မှာမက္ဆီကိုသမ္မတကလူဝင်မှုကြီးကြပ်ရေးပြဿနာကို PRP ဖြေရှင်းလို့မရတဲ့အကြောင်းနဲ့တွေးဆုံဆွေးနွေးဖြေရှင်းရမှသာဖြစ်တယ်လို့ပြန်ပြီးတော့တုံ့ပြန်လိုက်ပါလိမ့
်။စနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမအီတန်စင်ပြောပြပေးသွားတာပါ။ဒီမနေ့ရက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်ရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.